တမရကတင်ယူထားတဲ့မြေယာတွေနဲ့ပတ်သက်လို့အခုနောက်ဆုံးထွက်ပေါ်လာတဲ့ကိစ္စကတော့ရန်ကုန်တိုင်းလှိုင်မြို့နယ်အာကစားရုံနဲ့အာကစားကွင်းပြန်လည်ရရှိရေးလွှတ်တော်ဘက်ကကြိုးပမ်းမှုတစ်ခုဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဌာနဘက်ကတော့ပြန်မပေးနိုင်ဘူးလို့ယတိပြတ်ပြောဆိုခဲ့ပါတယ်။လှိုင်မြို့နယ်ဘက်ကဒီလူလူအသုံးပြုနိုင်မဲ့အာကစားကွင်းတစ်ခုရရှိရေးဆက်လက်စူးစမ်းသွားမယ်လို့လည်းပြောပါတယ်။ဒီကြောင့်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။တမရောအစိုးရနောက်သူတို့နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေရဲ့မြေသိမ်းရာတွေအငင်းပွားမှုတွေကမြန်မာအသွင်ကူးပြောင်းရေးကာလအတိအကျကြုံတွေ့နေရတဲ့အခြေအနေတစ်ခုဖြစ်ပါတယ်။စစ်အစိုးရလက်ထက်မှာတမတော်ကရယူထားတဲ့ရန်ကုန်တိုင်းလှိုင်မြို့နယ်အာကစားရုံနဲ့အာကစားကွင်းကိုပြည်သူကိုပြန်ပေးနိုင်မလားလို့ဒီကနေ့ပြည်သူ့လွှတ်တော်မှာတင်ပြမေးမြန်းတာမှာတော့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နွယ်ကပြန်မပေးနိုင်ဘူးလို့ရည်ပြတ်ညှင်းဆန်သွားပါတယ်။
လိုက်အားတို့ပါဝင်ရေဒီယာသုံးတော့မှဆွန်ကားလေးဧကပြီးသောက်လို့ရေဝင်ဆရာမှကာကွယ်ရေးဝင်ဆရာတို့ကြွကြောင်းပြရခဲ့ပြီးဖြစ်ပြီးလက်ရှိတွင်လည်းသူပါအားတော်ရုံနဲ့တမတော်နဲ့ဒေသပြမလူငယ်များနိုင်ငံတော်အတွက်ကုကျွန်သောအားကောင်းများထုတ်ပေါ်လာစီရန်ကြီးရွေး၍ဒေသဖောင်းတဲ့ရှိချင်းနှင့်ရန်ကုန်တိုင်းစစ်သားတို့ကူရောအောင်မှမှုအောက်ရှိစံရင်းတပ်ဖွဲ့များနေရှင်ဒေသရင်းနဲ့စံပွဲကျင်းပရေးအတွက်တခုဒီသောမိုးလုံလေးလုံးအားကားကွင်းနေရာအဖြစ်အသုံးပြုတဲ့ရှင်တို့ကြောင့်ကျန်တဲ့သူ့လိုပြရနိုင်ခြင်းမရှိပါကြောင်းဒီသောစွာရှင်းရှင်းပြပြအပ်ပါရဲ့
။လှိုင်မျိုးနယ်ပြည်သူတွေအတွက်အားကစားခွင့်အစားများပေးနိုင်မလားဆိုပြီးလှိုင်မျိုးနယ်ပြည်သူ့လွတ်တော်အမတ်ရဲ့မေးမြန်းမှုကိုတော့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နွယ်ကအခုလိုဖြေကြားပါတယ်
။ဗိုလ်တော်ရုံးကြီးကတော့သူ့မျိုးတွေရဲ့လူဝဲချက်ရာသူတို့ဟိုအားကားဖက်ကိုစီမံပြရမယ်ဒီလိုဖြစ်ပါလေ။ဒါကြောင့်ဆိုတော့ဒီကိစ္စတော့သူတို့ကာကွယ်မှုဆံတော့တတ်တာရေးမရှိပါဘူး။ဒါကျမရဲ့အားလုံးကိုဆက်ဆောင်ပေးမှာဖြစ်ပါတယ
်။လှိုင်မျိုးနယ်ပြည်သူ့လွတ်တော်အမတ်ဦးအောင်ကျော်ကျော်ဦးကတော့ကစားကွင်းပန်းချံတစ်ခုခုယာယီဆက်ပြီးတော့စူးစမ်းပါမယ်လို့ပြောပါတယ်
။လှိုင်မျိုးနယ်မှာတော့အားကစားကြောင်တည်ယုံမှမရှိဘူး။ပန်းချံလည်းမရှိဘူး။အဲ့တော့ရှိတာဒီတည်ယုံမှရှိတယ်။အဲ့ကျွန်တော်တို့ဒီ88ရေတော့ဘုံတော့သူတို့ကလာပြီးတက်ဆန်းချိုင်နေရှိသွားတာ routine အဲ့လိုပြန်တောင်းတော့အဲကျွန်တော်တို့ဆက်လက်ဆောင်တယ်။သူကကျွန်တော်အမြေစားတောင်းတာလေ။ဒီလိုအားသာရုံကြီးတော့ပြန်မပေးနိုင်ဘူးဖြစ်တဲ့အခါကျတော့ကျွန်တော်ဆက်ဆက်နေကုန်ပါအားသာရုံပြန်မပေးနိုင်ရင်ကျွန်တော်လှိုင်မြို့နယ်မှာတက်ကတိမ်ထားတဲ့မြေကြီးရှိတယ်။အဲဒီမြေကြီးနေပြီးအစားပြန်ပေးနိုင်လားလို့ကြည့်ရတယ်။ပြီးတော့သူကအားသာဝန်ကြီးဌာနကတင်လိုက်တဲ့အားသာဝန်ကြီးဌာနကလည်းတစင်အစိုးရကိုသင်ပြတောင်းခံညှိနှိုင်းဆောင်ပြီးတော့မယ်ဖြစ်ပါ
မြေ73ဧကကျော်ကျေတဲ့လှိုင်အားကစားကွင်းနဲ့အားကစားရုံကိုတော့တက်မတော်ဘက်ကရယူထားပြီးစီးပွားရေးလုပ်ငန်းရှင်ကြီးဦးတေစားရဲ့ရန်ကုန်ယူနိုက်တက်ဘောလုံးအသင်းကိုငှားရမ်းထားတာဆိုလဲလွှတ်တော်မှဦးအောင်ကျော်ကျော်ဦးကပြောပါတယ်
။သူအားကစားရုံပဲဆိုတော့အားကစားကွင်းကိုကြတော့ဒီဦးတေစားရဲ့ရန်ကုန်ယူနိုက်တက်ဘောလုံးအသင်းကိုငှားတာဒီဘက်ကအားကစားရုံကြီးကြတော့တက်မတော်ဘောလီဘောပြိုင်ပွဲလုပ်တယ်တက်မတော်လက်ဝေးပွဲတွေလုပ်တယ်
လက်တလုံးမှာတော့လှိုင်မြို့နယ်ကလူငယ်ဖူးဆဲအသင်းအပါအဝင်လူငယ်ကစားသမားတွေကလေ့ကျင့်ကစားဖို့ရန်ကုန်တက္ကသိုလ်ကွင်းကိုအခပေးငှားရမ်းချရတာကြောင့်ရောမြို့နယ်မှာနေတဲ့လူထုအတွေ့လူထုဆိုင်ရာအကစားပွဲပွဲလန်းသဘင်အပန်းဖြေအနားယူစရာပြည်သူပိုင်းအကစားကွင်းပန်းချံတစ်ခုမှမရှိတာကြောင့်ရောနေရာတစ်နေရာရဖို့ကြိုးပမ်းနေကြတယ်လို့လည်းပြောပါတယ်မြေသိမ်းရာတွေအငင်းပွားမှုတွေကိုပြီးခဲ့တဲ့သမရဦးသိန်းစိန်လက်ထက်ပြည်ထောင်စုလွှတ်တော်လေယာမြေတိစေခံရမှုစုံစမ်းရေးကော်မရှင်ကနိုင်ငံတွင်းမြေယာတိစေမှုတွေနဲ့ပတ်သက်ပြီးတော့အစီရင်ခံစာထုတ်ပြန်ထားပါဗျ။အဲ့ဒီအစီရင်ခံစာမှာတော့မြမတက်မတော်ကတင်ယူထားတဲ့မြေဧက2သိန်းကျော်ရှိပြီးဒီထဲကဧက4000နီးပါးကိုပြန်အပ်ခဲ့တယ်လို့ဖော်ပြထားပါဗျ။နိုင်ငံတော်မှာလည်းမြေသိမ်းရာသိမ်းမှုတွေနဲ့ပတ်သက်ပြီးအငင်းပွားမှုတွေကြဲကြဲပြန့်ပြန့်ရှိနေစေဖြစ်ပါလေရှင်။